American ပြည်ထောင်စုထဲဝင်ရောက်မှုကိုတတ်မှတ်နိုင်ငံ9နိုင်ငံအတွက်သမ္မတ Donald Trump ကကန့်သတ်မိန့်ထုတ်ပြန်ခဲ့တဲ့နောက်မှာ American နိုင်ငံတွင်လေဆိပ်တွေမှာလူအများပြားကိုဖမ်းဆီးခဲ့တယ်လို့တချို့ကတော့ American နိုင်ငံတွင်ဝင်ရောက်မဲ့နိုင်ငံတကာလေယာဉ်တွေမှာလိုက်ပါခွင့်ပိတ်ပင်ခဲ့တယ်လို့ American ခြေဆက်ရှေ့နေတွင်တဲ့နိုင်ငံတကာလေဆိပ်အရာရှိတွေကပြောကြားကြပါတယ်။ Muslim အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေဝင်ရောက်ခွင့်ကိုတားမြစ်ထားတဲ့သမ္မတအမိန့်ကြေညာချက်ဟာတောက်ကြတဲ့ညမှာရုတ်ချီးတက်ရောက်ခဲ့တာမို့လေယာဉ်နဲ့ခီးသွားသူတချို့ဟာလေဆိပ်တွေမှာတောင်းတင်ခဲ့ကြတာပါ။နယူးယောက်က GFK လေဆိပ်မှာအခုထိအဖမ်းခံနေရဆဲဖြစ်တဲ့အီရတ်ဒုက္ခသည်နှစ်ဦးရဲ့ကိုစားရှင်တွေကတရားဆွဲဆိုထားတယ်လို့နယူးယောက်တိုင်းစ်သတင်းမှာဖော်ပြပါတယ်။သူတို့ရဲ့တရားဆွဲဆိုမှုကအမေရိကန်လေဆိပ်တွေမှာတရားမဝင်အဖမ်းဆီးခံရတဲ့နောက်ထပ်ဒုက္ခသည်တွေအားလုံးတက်ပါပါဝင်နိုင်ဖို့လဲရှင်တွေကရှောက်ထားခဲ့ကြတာဖြစ်ပါတယ်။ GFK မှာအဖမ်းခံခဲ့ရတဲ့ဟာမစ်ခါလစ်ဒါဝါရှာအီရတ်ကအမေရိကန်တပ်တွေအတွက်ဆင်ထင်းလောက်လှုပ်လှုပ်ပေးခဲ့သူတဦးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအခုလိုသမ္မတထရမ့်ရဲ့အမိန့်အတွက်တံပြန်လှုပ်ဆောင်မှုတွေလှုပ်သွားမှာဖြစ်ကြောင်းအီရန်နိုင်ငံချိုင်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တယ်လို့တနင်္ဂနွေနေ့ထုတ်အီရန်အစိုးရရဲ့သတင်းဌာန IRNA မှာဖော်ပြထားပါတယ်။သမ္မတထရမ့်ကအီရန်အပါအဝင်မွတ်စလင်နိုင်ငံတွေကနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးဖို့အတွက်ဆိုင်းငံ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်ခီးသွားတွေအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုတွေကန့်သတ်မှာဖြစ်ကြောင်းဖော်ပြထားတာပါ။လူပြင်းကြိုက်ဝါဒကိုဆန့်ကျင်ရေးအတွက်ဥရောပခေါင်းဆောင်တွေအတူတကွယက်တီချဖို့အတွက်ပြင်းထန်သမ္မတဖရန်ဆွာအော်လန်ကတိုက်တွန်းလိုက်တယ်လို့ဂျာမနီနိုင်ငံချိုင်းဝန်ကြီးဆစ်မာဂေဘရီယယ်ကလည်းတင့်ရဲ့အိမ်နီးချင်းကိုချစ်ခင်ပါဆိုတဲ့ဆောင်းပုဒ်ဟာအမေရိကန်ရိုးရာယဉ်ကျေးမှုရဲ့အခြေခံပါလို့ပြောကြားခဲ့တာဖြစ်ပါတယ်